ေဝပြည်နယ်ကဝင်ရောက်လာတဲ့ cyclone Mondai မှာတော့ဟာမြန်မာနိုင်ငံကုန်းတွင်းမှကိုဝင်ရောက်လာပြီးတဲ့နောက်မှာတော့အပြော့သွားပြီးဖြစ်တဲ့အတွက်အစိမ်းရောင်အဆင့်ကိုတက်မှတ်လိုက်ပြီးဖြစ်ပါတယ်။ Mondai တက်ခတ်သွားတဲ့ရခိုင်ပြည်နယ်နဲ့အီယာဝတီတိုင်းကမြို့နယ်တွေအတွက်မာတာမုန်တိုင်းအလုံးကုညီကယ်ဆယ်ရေးနဲ့ပြည်လည်ထူထောင်ရေးလုပ်ငန်းတွေစတင်နေပြီလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးကပြောပါရယ်။ရခိုင်ပြည်နယ်တွင်းမုန်တိုင်းတင်ပြီးသူတွေအတွက်ရခိုင်လူမှုအဖွဲ့တွေကလည်းတွားရောက်ကူညီဖို့ပြင်ဆင်နေကြပါရယ်။အသေးစိတ်ကိုမဆုမုံကပြောပြပေးပါလိမ့်မယ်
။ဧပြီလ19ရက်နေ့မြန်မာစံတော်ချိန်မနက်10:00နာရီခွဲကမိုးလေဝသနဲ့ဇလားပြေတာညင်သားမှုဦးစီးဌာနရဲ့တိုင်းထွာချက်တွေအရမင်္ဂလာပြည်နယ်ကဖြစ်တည်လာတဲ့ cyclone မုန်တိုင်းမာတာဟာမြန်မာနိုင်ငံကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခတ်ပြီးတော့လေပြင်းနဲ့ရေဝန်အပြော့သွားပြီးဖြစ်တဲ့အတွက်အစိမ်းရောင်ဆင့်တက်မှတ်လိုက်ပြီးမုန်တိုင်းနဲ့ပတ်သက်လို့နောက်ဆုံးထုတ်ပြန်ပေးတဲ့သတင်းဖြစ်တဲ့ဆိုတာကိုမိုးဇလားကထုတ်ပြန်ထားပါတယ်။မနေ့ညနေပိုင်းကနေစလို့ဒီကနေ့အထိ cyclone မုန်တိုင်းတိုက်ခတ်သွားတဲ့အချိန်တွင်အဓိကထိခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်အီယာဝတီတိုင်းမကွေးတိုင်းအပြင်မိုးလုံပြင်းထန်ခဲ့တဲ့တခြားတိုင်းဒေသကြီးပြည်နယ်တွေအတွက်မုန်တိုင်းအလွန်ကူညီကယ်ဆယ်ရေးနဲ့ပျက်စီးသွားတဲ့လူနေအိမ်တွေပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအချိန်နဲ့တပြေးညီဆောင်ရွက်နေကြပြီဖြစ်တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်မြှားဖြားထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
်။ချိန်နဲ့မျှပေါ့နော်။ဘိုးလီဝတ်တရင်းနဲ့ကျွန်တော်ရဲ့ဝန်ကြီးဌာနမှာရှိတဲ့ Emergency Operation Center EOC မှာလည်းဒီလိုမျိုးမုန်တိုင်းနဲ့ပတ်သက်တဲ့သတင်းချက်လက်တွေစတိုက်ပို့ခဲ့တယ်။မုန်တိုင်းအဖြစ်ဘလို့အာရော့သွားပြီးဝင်ရောက်ပြီးတော့ဘာဖြစ်နေပြီဒီနေရာမှာဒီတိုင်းကဘယ်လောက်ရှိတယ်။အဲ့တော့ကျွန်တော်တို့ဘာအချက်ရှိတယ်ဒါမျိုးကြီးကျွန်တော်ခုမနေ့ကြည့်တယ်ကျွန်တော်သတင်းချက်ကြီးပိုင်းလုပ်တယ်ဒီသူတွေနဲ့ပတ်သက်လို့ကတော့ဖြစ်သွားပြီးရဲ့ဒီသူတွေကျွန်တော်ကဖေဖေဖို့အတွက်ငကူရကျွန်တော်ကအချိန်ချင်းဖြစ်နေပြီဆိုတော့အကြီးကတော့ရခိုင်မဲမှာပဲဖြစ်နေတာပေါ့နော်ကျွန်တော်ကတော့ဒီအာဝီမှာဖြစ်တယ်ပေါ့နော်အာဝီတိုင်းမှာဖြစ်တယ်အနည်းငယ်ပေါ့အဲ့ဒါဖြစ်တယ်နောက်ပြီးတော့ဒီမကွေးတိုင်းမှာအနည်းငယ်ဖြစ်တယ်မကွေးတိုင်းမှာဖြစ်တာကတော့ကံများကိုသွားတဲ့ညမ်းမှာရည်လမ်းလွဲတရားလေးပေါ့အဲ့ဒါကတော့စောက်လေဝန်ကြီးဌာနအခုပြင်ဆင်နေပြီအေးအေးအေးမှာဖြစ်တာနဲ့ပတ်သက်လို့လည်းကျွန်တော်တို့ဆောင်ရွက်နေပြီပေါ့နော်နောက်ဆောက်ပတ်တဲ့ဟာတွေလည်းစနေပါပြီကျွန်တော်တို
့ရခိုင်ပြည်နယ်အတွင်းမှာတော့ကြောက်ဖြူမြို့နယ်မအောင်မြို့နယ်ရမ်းပြဲမြို့နယ်တန်မဲမြို့နယ်နဲ့တောင်ကုန်းမြို့နယ်ကြီးမှာထိခိုက်မှုများခဲ့တယ်လို့လူကယ်ပြန်ဝန်ကြီးကပြောပါတယ်ရခိုင်ပြည်နယ်အတွင်းမုံတိုင်းတိုက်ခတ်ခံလိုက်ရတဲ့မုံတိုင်းခံတဲ့ဒေသခံပြည်သူတွေအတွက်အရေးပေါ်လိုအပ်ချက်တွေကိုအမြန်ဆုံးကူညီနိုင်ရွတ်အတွက်လည်းရခိုင်လူမှုအဖွဲ့အစည်းတွေဘက်ကပြင်ဆင်ဆောင်ရွက်နေကြတယ်လို့ရခိုင်ပြည်နယ်မြောက်ဦးမြို့ကလူမှုအဖွဲ့အစည်းဆောင်ရွက်နေတဲ့ဦးဝင်းထိုင်ကပြောပြပါတယ
်ကျွန်တော်တို့ဒေသတွေမှာကဒီရေနဲ့ပြည့်တူရှိတယ်ဆိုတာမှန်တယ်ဒါကလူတွေကတော့ဆင်းရဲလို့လူတို့မှာဆင်းရဲတဲ့လူတွေကအများကြီးခံရတယ်အော်ဒီလိုတွေကအကူကြီးပေးလို့ရအောင်ဆိုကျွန်တော်တို့လူမှုဖြစ်စဉ်တွေဆက်တည်ပြီးတော့ဘယ်လိုလုပ်ပေးရမလဲဆိုတာကိုကျွန်တော်တို့ဆက်တည်နေပါတယ်အတိအကျတော့မတရားဘူးဒီလိုဒါမှအတိအကျတော့တို့တွေမှာစားရဲတောင်းရဲတော့ဒီကဖြစ်လာလိမ့်မယ်ပြည့်နေထိုင်ရေးနေထိုင်ရေးတို့ကဒီကသူတို့တောက်ဆောက်တာကတော့ကောင်းဖြစ်ဖြစ်လိမ့်မယ်ပထမဆုံးကျွန်တော်တို့ပြောတယ်ဒီကစားရဲတောင်းရဲကိုဖြစ်ချခံပြီးတော့ပြောတယ်ကျွန်တော်တို့ပြီးလို့ရှိရင်အဲ့ဒီဘက်မှာလွယ်တာတွေကိုကျွန်တော်တို့အပ်ပြီးရောအဲ့တော့လို့ဆိုတယ်လွယ်တာတွေကိုကူညီပေးပါလိမ့်မယ်
ไซโคลนมาราตาဖြတ်တန်းနိုင်ခြင်းရှိရကာလတွေအတွင်းကန်နီကန်ဝင်းငါးဖန်းရေရင်နေနဲ့ခရီးသည်တင်ပြည်တွေငါးဖန်းဖြေတွေဟာမုန်တိုင်းဆောင်ပြီးတော့ဆိုင်းလေခိုလုံးမှုတတ်မှတ်ထားတဲ့ဆိုင်းလေခိုလုံးစိတ်တွေရှိတဲ့နေရာကိုသတိပေးချက်တွေကိုလိုက်နာပြီးဓာတ်ရောက်စိုက်ကြထားကြတယ်လို့သိရပါတယ်ဒီကြိမ်မုန်တိုင်းတိုက်ခတ်ချိန်မှာတော့ပြည်သူအများကမုန်တိုင်းသတိပေးကြတာချက်တွေအထုတ်ပြန်ချက်တွေပေါ်လိုက်နာမှုအားကောင်းခဲ့တဲ့အတွက်တည်ပြင်းကြိုးကြတာနဲ့ဓာတ်လိုက်လို့တည်ဆုံးသူအနည်းဆုံး၄ဦးရှိခဲ့ပေမဲ့မုန်တိုင်းကြောင့်အသေးအပြောင်းနေခဲ့တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားဝင်ကြီးကပြောပါတယ်
။တရင်ကလည်းကျွန်တော်စနေပြီ။တချို့လူတွေဆုံးမှုရှိရတာအရာဝတီမှာလက်လက်ပြမြောက်နေတယ်။ဒါပြီးတော့တစ်တင်ပြီးတော့မြောက်နေတယ်ပေါ့နော်။ဒါမျိုးကြီးရှိတယ်။ဒါတွေကြောင့်လည်းထောက်ပံ့မှုတွေကိုကျွန်တော်ဆောင်ရွက်နေတယ်။အိမ်မျိုးလည်းတစ်လုံးချင်းကိုဘလောက်ဆောင်ဖို့တတ်မှတ်တာရှိတော့ထောက်ပံ့မှုတွေကုလုပ်နေပြီပေါ့နော်။ဒီစင်းတွေကတော့ဒီညနေလောက်ဆိုတော့အကုန်ထွက်လာမယ်။ကယ်ဆယ်သွားမှုစင်းကတော့ထွက်နေပြီ။ပြောလိုက်ရင်တော့ရခိုင်ကတော့အများဆုံးပေါ့နော်။၅မြို့နယ်မှာဖြစ်တယ်။အိမ်389သိန်းလောက်ဖြစ်စီရအောင်ပြောတာနော်။ကျွန်တော်အဲ့ဒါနဲ့ပတ်သက်ပြောလေ။သက်ဆိုင်တိုင်းဆိုင်ရီရောရခိုင်ကြီးနဲ့စုရောက်ဖွဲ့နေကျွန်တော်လည်းပူပေါင်းပြီးတော့ထောက်ပံ့တာကြီးစပြီးတော့လုပ်နေပါပြီလို့ပြောနေတာ
။မုံတိုင်းတန်ကြောင့်ဂေါ်ရင်ကြီးကျွန်းအပြန်လမ်းပိတ်တာမျိုးလိုရေကြောနာကားလမ်းတွေရေကြောတာတရားပြည့်စည်တာတွေရှိခဲ့တာနဲ့ပတ်သက်လို့လည်းအများဆုံးလမ်းမဆက်သွယ်ရေးကောင်းအောင်ပို့ဆောင်ဆက်သွယ်ရေးနဲ့နေမြေကတာဝန်ရှိသူတွေဘက်ကအရေးတကြီးလှုပ်ဆောင်ပေးနေကြတယ်လို့လူကယ်ပြန်ကပြောပါတယ်။ဒါအပြင်စကိုင်းမန္တလေးနဲ့ရန်ကုန်တိုင်းဒေသကြီးတွေမှာလည်းစစ်တပ်ရဲတပ်ဖွဲ့ဝင်တွေလုံခြုံရေးတွေလူမှုဖွဲ့စည်းတွေနဲ့ကယ်ဆယ်ရေးဖွဲ့ဝင်တွေဘက်ကမုံတိုင်းအလွန်ပျက်စီးဆုံးရှုံးမှုတွေနဲ့လမ်းပိတ်ဆို့တာတွေတစ်ပင်ပြိုလဲတာတစ်ကိုင်းကျိုးကြတာတွေကိုအများဆုံးရှင်းလင်းဆောင်ရွက်ပေးနေကြတယ်လို့လည်းသိရပါပါတယ်ရှင်။